မင်္ဂလာပါရှင်ကျမအင်ချင်းနိုင်ပါအခုဒီ American ပြည်ထောင်စုမှာဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာကိုကျမတို့မေးမြန်းมาဖြစ်ပါတယ်ရှင်မင်္ဂလာပါအင်တန
်မင်္ဂလာပါမင်းရင
်ဟုတ်ကဲ့အခုဆိုရင်ဒီ American ပြည်ထောင်စုကဒီလူမှုစင်တာပြပွဲတွေရဲ့အကျိုးရလက်ဖြစ်ပေါ့နော်ဒီနေ့ဆိုလို့ရှိရင်အောက်လွှတ်တော်တရားရေးကော်မတီကနေပြီးတော့ဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူတို့ကြားနာပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာဟိုတည်ဆုံသွားတဲ့ George Floyd ရဲ့ညီကိုယ်တိုင်တက်ရောက်ပြီးတော့ထွက်ဆိုရဲဆိုတာသိရပါတယ်အန်ကယ်အဲ့ဒီမှာစိတ်ဝင်စားစရာတွေပြောပြပါရှင
်ဒီကြားနာမှုရဲ့အဓိကရည်ရွယ်ချက်ကတော့ရဲထင်းချုပ်တဲ့ဥပဒေပေါ့လေဒီနေ့ချင်းရဲရဲအကင်တွေကနေပတ်သက်တဲ့ဥပဒေပြင်ဆင်ရေးလူကြမ်းတရားကိုသူတို့ရေးဆွဲဖို့အတွက်လုပ်တဲ့ရည်ရွယ်ချက်ဖြစ်ပါတယ်အဓိကတက်ရောက်ထွက်ဆိုရတဲ့လူတွေကတော့ law enforcement officers တို့ခေါ်ရဲရာရှိရေးဥပဒေထင်းချုပ်ရေးအရာရှိတွေရဲ့နောက်နိုင်ငံသားအခွင့်အရေး civil rights activists တွေနိုင်ငံသားအခွင့်အရေးတက်ကြွလှုပ်ရှားသူတွေပါဝင်ပါတယ်အဲဒီအချိန်မှာကမိုင်းရင်ပြောတဲ့ George Floyd ရဲ့ညီကလည်းပဲသူကရင်တောက်ပြီးတော့ထွက်ဆိုခဲ့တာဖြစ်ပါတယ်အဲဒီသူညီပြောသွားတာကတော့သူရဲ့သိဆုံးသွားတဲ့အကူအတွက် justice တရားမျှတမှုပေါ်ဆောင်ရေးလို့ဖို့တိုက်တွန်းသွားတာပဲဖြစ်ပါတယ်ဆိုတော့ဒီအခုသူတို့ရေးဆွဲမယ်တင်ပြမယ်ဆိုဥပဒေကြမ်းကတော့ဇူလိုင်လ4ရက်နေ့မှာသူကအောက်လွှတ်တော်ရေးရကော်မတီကအောက်လွှတ်တော်တစ်ခုလုံးကိုတင်ပြမယ်သူတို့ရဲ့ကြားနာစစ်ဆေးမှုတွေရလကုန်အဓိကကတော့ရဲရွေရဲ့လုံးကင်မှုနဲ့ကြမ်းတမ်းတာအကင်တွေကြမ်းတမ်းတာကိုပပျောက်စေရမယ်နောက် racial injustice လို့ခေါ်တဲ့လူမျိုးရေးတရားမမျှတမှုကိုလည်းပဲပပျောက်အောင်ဟန်တာဖို့ဆိုတဲ့အချက်လက်တွေအဓိကပါဝင်မယ်လို့သိရပါတယ်မှန်ရင်
ဟုတ်ကဲ့အဲ့ဒီမှာဆဆအငယ်ပြောသွားတဲ့ဒီ racial injustice ပေါ့နော်လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးဒီတရားမျှတရေးအပိုင်းကိုဒီဆန္ဒပြပွဲတွေမှာလည်းတော်တော်လေးအဲ့ကြွေးကြော်ပေါ့တောင်းဆိုကြတာတွေ့ရပါတယ်အဲ့ဒါဘာလို့ဆိုလာလဲအငယ
်အဲ့ဒါတော့လက်တွေ့လက်ဆက်လက်ကမ်းပြောမှာကတော့သိပြီးတော့ဥပဒေကြောင့်များဆိုတော့ပုံပြီးဆိုရင်တကယ်အရှင်းလင်းဆုံးပြောရင်တော့သူတို့ခေါ်တာ racial profiling လို့ခေါ်ပါတယ်သူတို့ဖန်ဆီးမဲ့လူတွေကိုအစအယောင်အဆွေးအယောင်ရဘာသာကုဝေမှုရခွဲခြားသတ်မှတ်တာဥပမာနမူနာခုပြောမယ်ဆိုရင်တားမောင်းသွားနေတဲ့လမ်းမကြီးပေါ်မှာမော်တော်ယာဉ်စီကံချိုးဖောက်တဲ့မော်တော်ယာဉ်တစ်စီးဆိုတော့အဲ့ဒီမော်တော်ယာဉ်တစ်စီးကိုသာမန်ဆိုရင်ရဲတွေကရပ်တန့်ပြီးတော့စစ်ဆေးရလုချင်မှလုမယ်ဖမ်းမှဖမ်းမယ်ဒါမှဟာလူမဲกว่าဒီကောခက်ခက်ရခိုင်ရခိုင်ဆိုရပ်လိုက်တယ်ဆိုအဲ့ဒါဟာလူမဲမလို့တမင်ရခိုင်တာအဲ့ဒါ research profiling ပဲသို့တော်လည်းပဲသူရဲ့ဆုံးဖြတ်ချက်ကလူမဲမလို့ဆုံးဖြတ်ခြင်းဖြစ်တယ်ဆိုတော့တော့ဒါသိသိချာချာဥပဒေကြောင့်များအတိအကျလိုရမယ့်ကိစ္စဖြစ်ပါတယ်
နောက်တစ်ချက်ကအောက်ခြေမှာရောဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးပေါ့နော်အခုအထူးသဖြင့်ဒီရဲတွေအလွန်ကျွံလောက်တာတွေနဲ့ပတ်သက်ပြီးသူတို့ဘလို့ထိမ့်ချုပ်တာတွေလုပ်နေကြပြီလဲရှင
်အဲ့ဒါကတော့ပြည်နယ်အစင်းမြို့နယ်အစင်းတွေမှာလုံထမ်းတဲ့ကိစ္စတွေကိုတော်တော်များများလုပ်နေကြတာတွေ့ရပါတယ်အခုဆိုရင်စုစုပေါင်းပြည်နယ်သုံးခုနဲ့မြို့နယ်ပေါင်း7ခုမှာရဲတွေရဲ့အလွန်ကျွံလောက်တယ်လို့ဆိုရဲအဲ့ဖန်တဲ့နေရာမှာ11ကိုချုပ်ထုတ်တာပေါ့လေအသက်ရှူကြအောင်လုပ်တာနောက်ပြီးတော့ဒီဆွေးရအုပ်နှုတ်ကိုမရောက်ဖဲနဲ့သတိမေးတော့အောင်လုပ်တာအဲ့ဒါမြို့နယ်မဖမ်းရဘူးဆိုပြီးတော့အဲ့ဒီကနာပြောတဲ့ပြည်နယ်သုံးခုနဲ့မြို့နယ်စုကတော့တာမြင်လိုက်ပြီဖြစ်ပါတယ်။တချို့မင်းရပလစ်တို့မြို့မှာဆိုရင်ရဲရဲရမုံတွေကိုရဲအစားပြည်သူများပြည်သူလုံခြုံရေးကိုစာမံပုံစံတစ်မျိုးနဲ့လှုပ်ဖို့တောင်မှစဉ်းစားနေရပြီဖြစ်ပါတယ်။ဒါအောက်ခြေပိုင်းဆောင်ရွက်ချက်ဖြစ်ပါတယ်
။နောက်အခုစိတ်ဝင်စားစရာဖြစ်နေတဲ့အချက်ကတော့ဒီ George Floyd တိုက်ဆုံတဲ့အမှုမှာအဓိကတာဝန်ရှိတဲ့ရဲအရာရှိဟောင်း Derek Chauvin ကိုအခုတို့ပထမဆုံးအကြိမ်ရုံးထုတ်ပြီးစစ်ဆေးကြားနာတယ်။အဲ့တော့သူကိုစီရင်မဲ့ဒီအမှုအသွာလာရဲ့အခြေအနေရောဘယ်လိုရှိနေအကံ
ပြီးခဲ့တဲ့နေ့က Derek Chauvin ကိုရုံးထုတ်တဲ့ကိစ္စကတော့မင်းကိုဘယ်မှုတွေနဲ့ဆွဲဆိုရဲဆိုတာကိုပြောလိုက်ခြင်းလားဖြစ်ပါတယ်အဲ့ပြင်နောက်တရားစီရင်ကမင်းတို့အာမခံကတော့တစန်းကျော်ပေါ့လေအကြမ်းကြီးဆိုကြပါလို့ဒေါ်လာတစန်းကျော်သတ်မှတ်တယ်ဆိုတာပဲပြောလိုက်ခဏလေးပါပဲအဲ့ဒီမှာအဲ့မှာ Derek Chauvin ရဲ့စနေကတော့ဒီအာမခံကြီးဟာနဲရများတယ်ဆိုတော့ဘာမှမပြောခဲ့ဘူးအဲ့ဒီအာမခံကြီးအတိုင်းကျွန်တော်ဆရာအာမခံပေးဆောင်ပြီးတော့ဆိုထားခြင်းခံရတဲ့ Derek Chauvin ကိုထုတ်သွားမယ်လို့လည်းသူတို့မပြောခဲ့ပါဘူး။နောက်လာမယ့်ရုံးချင်းကတော့ဇွန်လ29ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့မှာတော့အဲ့ဒီကိစ္စလေးပြောလိမ့်မယ်ထင်ပါတယ်။အဲ့ဒီနောက်လာမယ့်ရုံးချင်းမှာတော့ပူပြီးစိတ်ဝင်စားဖို့ကောင်းတဲ့တစ်ခုက Derek Chauvin အနေနဲ့ဒီမှုမှသူကအပြစ်ရှိကြောင်းဝန်ခံမလားအပြစ်မရှိဘူးကြောင်းခုခံမလားဆိုတာပြောရမယ်ထင်ပါတယ်။တကယ်လို့အပြစ်ရှိကြောင်းဝန်ခံတယ်ဆိုရင်တော့တရားသူကြီးကရပိုင်းတို့ဟိုဂျက်တပန်းချီပြီးစဉ်းစားမယ်သူသက်ဆိုင်ရဲ့ပုဂ္ဂိုလ်တဲ့တိုင်းမင်းညှိနှိုင်းပြီးတော့ပြည့်တူထင်ရှားရဲ့ဆိုပြီးတော့ဘလောက်ပြည့်တယ်ဘလောက်ဆိုတော့သူကပြောပါလိမ့်မယ်တကယ်လို့သူကပြည့်မစီကြောင်းခုခံခြေပတ်ခြင်းတယ်ဆိုရင်တော့မင်းအပြည့်ရှိတယ်ဆိုတော့ကိုပြည်နယ်ရှိနေဘက်ကစက်စီပြရပါတော့တကယ်လို့ဘက်က
ဟုတ်ကဲ့ဒါကတော့ကျမတို့ဒီလူမဲမျိုးသား George Floyd တိတ်ဆုံးခဲ့တာနဲ့ပတ်သက်ပြီး American နိုင်ငံမှာနောက်ဆက်တွဲဖြစ်ပေါ်လာတဲ့အခြေအနေတွေကို VOA Editor ဦးကျော်စံတာကိုဆက်သွယ်မေးမြန်းခဲ့တာပါရှင်